တော်ရရှိမြခင်ဗျာလူဟာအခက်အခဲအကြအတီးပြဿနာတွေနဲ့ကြုံတွေ့လာခဲ့ရင်အသက်ဘေးနဲ့ကြုံတွေ့လာခဲ့ရင်ဆွဲမိဆွဲရာအားကိုးရှာရကြပါတယ်ကြံမိကြံရာကြံတတ်ကြပါတယ်ဒီအခါမှာမနတ်စာတန်ရဲ့လှဲ့ခွက်ထောင်ချောက်ထဲကိုကြားရောက်တတ်ကြပါတယ်တနိုင်ငံလုံးမှာရှိတဲ့စုံးတဲ့နတ်ဝင်သည်တွေကိုတုတ်တင်ရှင်းလင်းခဲ့တဲ့ရှင်ဘုရင်ဟာကိုယ်တိုင်ဘေးဒုက္ခကြုံတော့နတ်ဝင်သည်ကိုရှာခိုင်းတယ်ဆိုတဲ့အရရကြားလို့မှမတော်သိလို့မှမကောင်းတဲ့ဖြစ်ရတစ်ခုကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်တဲ့ဓမ္မရာဇဝင်ပထမဆုံးအခန်းကြီး28မှာတွေ့ရမှာဖြစ်ပါတယ်။ဖျားရှင်ရဲ့စွန့်ပစ်တော်မူခြင်းကိုခံရပြီးဖျားရှင်ရဲ့ရံဖက်ဖြစ်ပြီးဆိုရင်တော့မတွေးဝန်စရာကောင်းလောက်အောင်ကိုအဖြစ်ကဆိုးပါလိမ့်မယ်။ဖျားရှင်ကိုတော်တိုင်ကစွန့်ပစ်ထားရတော်မူပြီးဆိုမှတော့ဘဝဆုံးပြီဆိုတာကိုမှတ်သားစရာသိရှိကြရမှာဖြစ်တဲ့ဓမ္မရာဇဝင်ပထမဆုံးအခန်းကြီး28ကိုဒေါက်တာထွန်းမြတ်ရေးကအခုလိုသုံးသပ်လေ့လာဖော်ပြထားပါဗျ။
ပြန်ဓမ္မပညာရှင်တွေကြားမှာအတော်လေးအကျိတ်အခဲလို့ဖြစ်စေတဲ့စုံးကဝေတွေပါဝင်နေတဲ့ကျမ်းပါတယ်။ရှောလူဟာနတ်ဝင်သည်များကိုအာကိုးပုံအကြောင်းကိုကျွန်တော်တို့တွေ့ရမယ်ကျမ်းဖြစ်ပါတယ်။မှန်ပါတယ်။ကျွန်တော်တို့ဓမ္မရာဇဝင်ပထမဆုံးအခန်းကြီး28ကိုဒီကနေ့ရောက်ရှိလာပါပြီ။ဒီအပိုင်းဟာအတော်ကြီးစိတ်ဝင်စားစရာကောင်းတယ်လို့စိတ်ရှုပ်စရာလည်းကောင်းတဲ့ကျမ်းလို့ကျွန်တော်ကြိုကြိုတင်တင်ဖော်ပြခြင်းပါတယ်။အခုအခန်းကြီး28အငယ်1မှ2ကိုဖတ်ရှုကြည့်ကြပါစို့။ထိုကာလ၌ဖိလိတိလူတို့သည်ဣသရေလအမျိုးကိုစစ်တိုက်အံ့သောငါဗိုလ်ကြီးများကိုစုဝေးကြ၏အာခိတ်မင်းကလည်းသင်သည်လူများပါလျက်ငါနှင့်လိုက်၍စစ်တိုက်သွားရမည်ကိုဆက်ဆက်သဘောကျလောဟုဒါဝိဒ်အားဆိုလျင်ဒါဝိဒ်ကအကယ်စင်စစ်ကိုတော်ကျွန်သည်အဘယ်သို့ပြုတ်နိုင်သည်ကိုကိုတော်သည်သိတော်မူလိမ့်မည်ဟုလျှောက်တော်အာခိတ်မင်းကသို့ဖြစ်၍သင်ကိုငါအသက်ဆောင်ဗိုလ်ချုပ်အရာ၌ငါခန့်ထားမည်ဟုပြန်ပြော၏ဒါဝိဒ်သူ့ဘက်မှာပါပြီလို့ဖိလိတိဘရင်အာခိတ်ဟာတစ်ချက်ချသတ်မှတ်ထားပါလေဒါဝိဒ်ကတော့သူ့ဘက်ပါမယ်မပါမယ်ဘာမှအာမမခံပါဘူးဆင်ဖွေးရန်ရှောင်ပဲပြန်ပြီးတော့ဖြေပါလေခမရသိရမှာပေါ့ဗျာဆိုတဲ့အဖြေပါပဲဒါဝိဒ်ဟာစစ်ပရိရဲ့အလွန်ကျွန့်ကျင်သူဖြစ်ပါလေကျွန့်ကျင်တဲ့ပရိရဲ့ကိုလည်းအများကြီးသုံးဆွဲခဲ့ပါလေသူ့ကိုအခုအချိန်မှဆိုရင်ရန်သူလူမျိုးကတောင်မှပြန်ပြီးတော့အာကိုနေရတဲ့ပုံမျိုးပေါ်နေပါလေအငယ်3:4ထိုကာလ၌ရှမွေလမရှိသေလွန်ပြီဣသရေလအမျိုးသားအပေါင်းတို့သည်ငိုကြွေးမြည်တမ်းခြင်းကိုပြုလျက်သူကိုသူတို့နေရင်ယာမမြို့၌တင်းကြွကြပြီရှောလူသည်စုံနှင့်နတ်ဝင်သည်အပေါင်းတို့ကိုတပြည်လုံးတွင်သုတ်သင်ပယ်ရှင်းနှင်ပြီထိုအခါဖိလိတိလူတို့သည်စုဝေး၍ရှုနေမြို့မှတတ်ချကြ၏ရှောလူသည်လည်းဣသရေလအမျိုးသားအပေါင်းတို့ကိုစုဝေးစေ၍သူတို့သည်ဂိလဘောမြို့မှတတ်ချကြ၏အဲ့ဒီအချိန်ကာလသမိုင်းနောက်ကျောင်းမြင်ကွင်းပုံကိုဖော်ပြလိုက်ပါတယ်ရှမွေလသေခဲ့တာကိုတော့ကျွန်တော်တို့ကြားခဲ့ရပါပြီအခုထူးထူးဆန်းဆန်းဖော်ပြတာကတော့စုံးကဝေတို့နတ်ဝင်သည်တို့ဒီကူလေရှောလူဟာလိုက်ပြီးတော့ရှင်းပစ်ခဲ့တယ်အခုခေတ်စကားနဲ့ဆိုရင်တော့ဥပရေနဲ့အညီပိတ်ပင်တားမြစ်တယ်ဆိုတဲ့အချက်ပေါ်လာခြင်းပါပဲဒီဥပရေသားဟာဘုရားသခင်ကနေစုံးနေကဝေတွေနတ်ဝင်သားတွေဘေးရင်တွေကိုငါမကြိုက်ဘူးဆိုပြီးမှားချခဲ့တဲ့အတွေ့ရှောလူဟာဥပရေအရာပိတ်ပင်ခြင်းပဲလို့ကျွန်တော်မြင်ရပါတယ်။ဒါတော့ရှောလူဟာဒီကိစ္စမှာမဆိုးတယ်လို့ကျွန်တော်မြင်ရပါလိမ့်မယ်။ဒါပေမဲ့ထုံးစံအတိုင်းကောင်းတာနဲ့မကောင်းတာနှစ်ခုရှင်းလိုက်ရင်မကောင်းတာကသာများတဲ့ရှောလူမတီကြည်တဲ့သဘောမကြန့်ခိုင်တဲ့သဘောသစ္စာမရှိတဲ့သဘောကသာပိုပြီးတော့လွှမ်းမိုးသွားပြန်ပါလေ။အခုရှောလူနဲ့ဣသရေလတက်ကြီးရှိနေတာကဂိလဘောဆိုတဲ့မြို့ဖြစ်တယ်။ဖိလိတိလူမျိုးတွေရှိနေတာကတော့ရှုနေဆိုတဲ့မြို့မှာပဲဖြစ်ပါတယ်။အငယ်9နဲ့6ရှောလူသည်ဖိလိတိလူအလုံးအရင်းကိုမြင်သောအခါကြောက်၍အလွန်တုန်လှုပ်သောစိတ်နှလုံးရှိ၏။ထာဝရဘုရားကိုမေးလျှောက်တော်လဲထာဝရဘုရားသည်ထုတော်မမူ။အိမ်မက်အားဖြင့်၎င်းဥရိန်အားဖြင့်၎င်းပရောဖက်အားဖြင့်၎င်းထုတော်မမူ။ရှောလူအခုသွေးလန့်ပြီးတော့ကြောက်နေတာကိုထပ်ပြီးကြားရပြန်ပြီနော်။လောကရဲ့ပေရန်နဲ့သာတိုင်းထွာကြည့်။လုံးဝဒီသူ့ရဲ့ကြောက်စိတ်ဆိုတာဟာဘယ်လို့မှကျွန်တော်တို့လက်သင့်ခံနိုင်စရာအကြောင်းမရှိဘူး။သူဟာအကျွဲ့မဲ့အာနာရှင်ဘရင်ကြီးဣသရေလမင်းဆက်တို့ရဲ့အခေါင်အဖျားကလူတစ်ချိန်လုံးကြောက်နေဖို့အကြောင်းဘာမှမထိုက်ဘူးသင်လဲမသင်လျော်ဘူးဖွယ်လဲမဖွယ်ရဘူးအခုတော့သူ့ခမရမှာအမြဲကြောက်နေရတယ်ဆိုပါကလားအခုဆိုရင်သူ့ရဲ့ဆန့်ကျင်ဘက်ရှုနေမြို့မှာဖိလိတိစစ်သားတွေဘယ်ညာဘယ်ညာဆွဲနေတာတို့စစ်ခရယာသံတွတ်တာတို့ကိုသူလှမ်းပြီးကြားရလိမ့်မယ်အဲ့ဒီမှာလေအဲ့ဒီအသံတွေကြားတိုင်းရှော့သူ့တယောက်သွေးလေးခြောက်ချနေရတဲ့ ဒီအချိန်မှာဖြစ်ချင်တော့ရှေးခေတ်ကသူတို့ရဲ့အဆောင်အယောင်ဒီတဲ့ကတစ်ခုဖြစ်တဲ့ဥရင်းဆိုတာဟာလေဘာမှအသုံးမဝင်တော့ဘူးဆိုပါလားကျွန်တော်ကဒီအကြောင်းကိုသင်ရှင်းရဌာနတော်ကတစ်တာတော်ကြီးအကြောင်းကလေးကထည့်ပြီးတော့ပြောပြပါတယ်ဒီတစ်တာတော်ကြီးကတကိုးကြီးတာအရှင်းမဟုတ်ဘူးဖျားသခင်ကသာတကိုးကြီးခြင်းဖြစ်တယ်ဆိုတာကိုကျွန်တော်ရှင်းပြခဲ့ပါတယ်အခုလည်းဒီအတိုင်းပဲပေါ့ဥရင်းတို့သူ့မိန်တို့ဆိုတာယေပရောဟိတ်မင်းကြီးရဲ့အဆောင်အယောင်ဒီတဲ့ကကြောက်နှလုံးလို့ဆိုတယ်သူတို့ကလည်းဝုတ်ပြရာကြမ်းအရာဆိုရင်တကိုးကြီးတဲ့သဘောကျွန်တော်တို့တွေ့ရတယ်ဒါပေမဲ့ဥရင်သူ့မိန်ဆိုတာကတကိုးကြီးတာမဟုတ်ဘူးအမှန်တော့ဖျားသခင်ကကောင်းကြီးပေးရင်တော့တမျိုးတကိုးကြီးရင်ကြီးမယ်အခုတော့ဖျားသခင်ကိုယ်တိုင်ကသူ့ရဲ့လက်တော်ကိုရုပ်သိမ်းလိုက်တဲ့အချိန်ဘာမှမတတ်နိုင်တော့ဘူးဒီဥရင်ဘာမှပြန်ပြီးတော့မဖြေဘူးတဲ့အဲ့ဒီမှာတင်ငါကတော့ဖျားသခင်စွန့်ပြီဆိုတဲ့အသည့်နဲ့ရှောလူတယောက်ဖျားသခင်ကိုအသနာခံတောင်းလျှောက်မယ်ပြန်လဲတိုးဝင်ချင်းကပ်မယ်အလိုတော်ကိုဝန်ခံမယ်များလို့တော့ရောင်လို့တောင်သွားမထင်နဲ့ဖျားသခင်ကငါမဆက်သွဲလဲငါဂိူးဆိုင်စီကမလိုဘူးဆိုတဲ့လမ်းမျိုးကိုသူရွေးတယ်ဓမ္မရာဇဝင်ပထမစာဆောင်အခန်းကြီး28အငယ်9ရှောလူကနတ်ဝင်မိမကိုရှာကြတော့ငါသွား၍မေးမြန်းမည်ဟုကျွန်းတို့အားဆိုသည့်အတိုင်းကျွန်းတို့ကအင်ဒေါရမြို့မှာနတ်ဝင်မိမတယောက်ရှိပါ၏ဟုလျှောက်တော့ကိုင်းဘယ်နဲ့ရှိစာသူပဲလိုက်ပြီးတော့အေးယူတယ်ဖမ်းတယ်နတ်ဝင်တွေတွေတပြည်လုံးအကုန်လုံးလိုက်ဖမ်းဆိုလို့အကုန်လုံးဒုက္ခရောက်ကုန်ခဲ့ရတယ်ဟောအခုတော့ငါကိုနတ်ဝင်တွေတယောက်မြ мян ရှာပြီတဲ့မခက်ဘူးလားအဲ့ဒီနတ်ဝင်တွေဆိုတာလေအရန်တော်တော့အထင်မသေးနဲ့နော်ကျွန်တော်အချိန်ချင်းဖော်ပြခဲ့တယ်လို့ပဲတကောမရှိဘူးလို့အပြတ်ပြောလို့မရဘူးရှိတယ်တပြည်ရှိတယ်ဖန်ရှင်သောဝိညာဉ်တော်ဆိုတာရှိတဲ့နောက်မှာတော့မဖန်ရှင်သောဝိညာဉ်တော်တွေလည်းရှိမှာပေါ့ဒါပါဆန့်တုံးတစ်ချိန်ထဲမှာအပြည့်အဝကြီးမှန်ကိုမှန်တယ်ဆိုတာမျိုးတော့ကျွန်တော်ဘယ်လို့မှလက်မခံနိုင်ဘူးယုံလည်းမယုံဘူးခရောင်၆ချားတွေပါလိမ့်မယ်အမှန်တကယ်ဝိညာဉ်ပုကတ်မှုတွေလှုပ်ရှားမှုတွေလည်းပါကောင်းပါလိမ့်မယ်ကျွန်တော်ကတော့အခုအင်ဒေါရမျိုးကနတ်ဝင်တဲ့မိမဟာအစွန်းသက်တိနဲ့အလွန်ပြည့်စုံတဲ့သဘောကိုတွေ့တော့လေနှုတ်ကပတ်တော်ရဲ့ဖော်ပြချက်ကိုသိပြီးတော့အတွန့်မတက်ချင်ပါဘူးဖျားသခင်အလိုတော်ရှိလို့အခွင့်ပြုတယ်ဆိုရင်တော့လေဖြစ်စေတည်းပေါ့ရှားပါစွာအခွင့်ပြုခြင်းဖြစ်နိုင်ပါတယ်ဒါကိုအတည်ယူပြီးတော့ဓမ္မဟောင်းကျမ်းပုံစံအတိုင်းအခုဥရောပနဲ့အမေရိကန်မြို့ကြီးတွေမှာအထက်လမ်းအောက်လမ်းနဲ့ဝိညာဉ်ခေါ်ပြီးတော့ပေးရမီးတဲ့လူတွေအတော်များနေပါလေခင်နောက်ပြန်ဆွဲခြင်းနဲ့တပွဲတို့စိတ်ဖြည့်ခြင်းဒီပဲလို့ကျွန်တော်တို့အလေးအနက်ယူဆလိုပါလေဒီနတ်ပေရင်နေကိစ္စကိုဘုရားသခင်တားမြစ်တားကိုတော့တရားဟောရာကျမ်းအခန်းကြီး18အငယ်6ကနေဆက်ပြီးတော့ဖတ်ကြည့်ရင်ကျွန်တော်တို့တွေ့ရပါလိမ့်မယ်ဘုရားသခင်ကဒီကိစ္စတွေကနေပြီးတော့မှားယွင်းတဲ့အစွဲအလန့်တွေဖြစ်လာတတ်တဲ့အကြောင်းပြင်းထန်စွာတားမြစ်ခဲ့ခြင်းဖြစ်ပါလေအငယ်8နဲ့အငယ်9ရှောလူသည်အဝတ်လဲ၍ထူးခြားသောအယောင်ကိုဆောင်တဲ့ညအခါလူနှစ်ယောက်နှင့်တကွထုံမိမ့်မစီတို့တွားရောက်ပြီးလျင်သင်ပေါင်းသောနတ်ကိုအမိပြု၍သင်အားငါပြောမိသူကိုဖော်ပါလောဟုတောင်းပန်လေ၏မိမ့်မကလည်းရှောလူပြုသောအမှုစုံနှင့်နတ်ဝင်တို့ကိုတပြည်လုံးတွင်သုတ်သင်ပယ်ရှင်းသောအမှုကိုသင်သည်သိလျက်နှင့်ငါကိုသေစေခြင်းကအဘယ်ကြောင့်ငါအသက်ကိုကြော့ဆန်းသနည်းဟုပြန်ပြောတော်ရှောလူတို့ရဲ့ဖြစ်ပုံကတော့ပြောတော်မပြောချင်တော့ပါဘူးသူကိုယ်တိုင်ကလိုက်ပြီးတော့နှိတ်ကွတ်ထားတဲ့အရာကိုသူကိုယ်တိုင်ကအခုလိုက်လုံနေတော့လူသိမခံဝန်ဘူးရုပ်ဖြက်ပြီးသွားရတဲ့ညာကြီးအချိန်မဟုတ်သွားရတဲ့အဲ့ဒါကိုနတ်ဝင်သေးကလည်းပဲဘလောက်တောင်တကိုးရှိတယ်မရှိတယ်တော့မဆိုနိုင်ဘူးရှောလူမှန်မသိဘူးတဲ့တိုးတိုးတိတ်တိတ်ကလေးပြောတယ်ရှောလူဘယင်ကြီးကပိတ်ပင်ထားတာကိုရှင်ကလာမေးတော့ကျမကိုအဖမ်းမခံခံရအောင်မဆရတာလားတဲ့ကဲဘလောက်အထိကိုရုပ်ကာယအဖြစ်ဒီလေအငယ်30နဲ့7ရှောလူကထာဝရဘုရားအသက်ရှင်တော်မူသည့်အတိုင်းဤအမှုကြောင့်အဘဲအပြစ်မြတ်မရောက်ရဟုထာဝရဘုရားကိုတိုင်တီး၍ငါကျိန်ဆိုလိမ့်၏မိမကလည်းဘယ်သူကိုငါဖော်ရမည်နည်းဟုမေးလျင်ရှောလူကရှမွေလကိုဖော်ပါဟုဆို၏အဲ့ဒါနဲ့ဒီနတ်ဝင်တဲ့မိမကိုရှောလူကအားပေးတယ်ဖះဆူရပါစေဟာနင့်ဒီအမှုကြောင့်ဘာဆိုဘာမှမဖြစ်စေရဘူးစိတ်သာချပါတဲ့ကျွန်တော်ကဖះဆူမိုးချိုးပစ်တီထဲ့ပြောတော့တချို့ကကြိုက်ချင်မှကြိုက်မယ်ကျွန်တော်တွေးမိသရွေကတော့ရှောလူဟာအဲ့ဒီလိုကလက်တီးကလက်တဲ့အဆင့်မျိုးကိုရောက်ကိုရောက်သွားခဲ့ပြီလို့ကျွန်တော်အလေးအနက်ဆိုချင်ပါတယ်။အဲ့ဒီလိုနဲ့ပဲဒီမိမဟာရှမွေလရဲ့ဝိညာဉ်ကိုခေါ်တယ်။အဲ့ဒီလိုဘယ်လိုခေါ်တယ်လဲဆိုတာတော့ကျွန်တော်လည်းမပြောရဘူး။အဲ့ဒီမှာရင်ရှမွေလရဲ့ဝိညာဉ်ဟာသူ့ကိုပူပါလေရောဆိုပဲ။အငယ်7နဲ့14ကိုဆက်ပြီးကြည်ပါ။မိမသည်ရှမွေလကိုမြင်သောအခါကြီးသောအသံနှင့်အော်ဟစ်၍ကိုတော်သည်ကျမကိုအဘယ်ကြောင့်လှည့်စားသနည်းကိုယ်တော်သည်ရှောလူဖြစ်ပါ၏ဟုရှောလူအားဆိုလျင်ရှင်ဘရင်ကမစိုးရိမ်နှင့်အဘယ်အရာကိုမြင်သနည်းဟုမေးတော်မိမကမြေကြီးတဲကဖျားတက်လာသည်ကိုကျမမြင်ပါသည်ဟုလျှောက်၏အဘယ်သို့သောအယောင်ဆောင်သနည်းဟုမေးပြန်တော်လူအိုတက်လာပါ၏ဝတ်လုံခြုံလျက်ရှိပါ၏ဟုလျှောက်ပြန်လျင် ရှမွေလဖြစ်ကြောင်းကိုရှောလူသည်ရိပ်မိ၍မြေပေါ်မှဥညွတ်ပြတ်ဝတ်လျက်နေလေ၏ဒီလိုဝိညာဉ်ပေါ်ပေါက်လာတာကိုနတ်ဝင်သည်ကတော့ဖျားလို့သုံးတယ်ဒါကြောင့်လဲဒီအကျင့်ကိုဖျားသခင်မုန်းတာပဲကောရိန္သုဩဝါဒစာဒုတိယစာဆောင်အခန်းကြီး7အငယ်1ကနေ4အတွင်ကိုဖတ်ကြည့်ပါလူမပြောအပ်သောစကားနှင့်ဝိညာဉ်ဟာပေါ်လွင်နိုင်တယ်ရုပ်ခန္ဓာကတော့ပါဝင်သလားမပါဝင်သလားငါမသိဘူးဆိုတဲ့အချက်ကိုရှင်ပေါလုဖော်ပြခဲ့ပူပါတယ်သက်သာလောနိဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်6မှာလည်းပဲစာတန်ပြုပြင်သောအားဖြင့်ထူးဆန်းတဲ့တကူနမိတ်တီပေါ်ပေါက်နိုင်တယ်ဆိုတာကိုဆက်ပြီးဖော်ပြထားပြန်ပါတယ်အဲ့ဒီအတိုင်းပါပဲတိမောသေဩဝါဒစာပထမစာဆောင်အခန်းကြီး4အငယ်1နဲ့2မှာကြတော့လူသားတွေဟာယုံကြည်ခြင်းကိုစွန့်ပယ်ပြီးတဲ့နောက်လှည့်ပြတ်တတ်သောစိတ်ဝိညာဉ်တွေနတ်ဖျားတွေနဲ့ဆိုင်တဲ့ဩဝါဒတွေကိုမှီဝဲလာကြလိမ့်မယ်ဆိုပြီးတော့ဆုံးမချက်ပြီးဖော်ပြထားပါတယ်ဓမ္မပညာအမြင်အရဒီအဖြစ်အဆန်းတွေဟာခရစ်တော်ဒုတိယအချိန်ကြွလာပြီးတဲ့နောက်တရားစီရင်ခံပြီးအချိန်မှာပို့ပြီးများပြားလာမယ်လို့လည်းဆိုပါတယ်ဒါကိုဗဟုသုတအဖြစ်ပဲကျွန်တော်တင်ပြလိုက်ပါရစေအခုရှောလူရဲ့ဖြစ်ပုံတွေကိုဆက်ပြီးကြည့်ကြပါစို့ဒီမိမရဲ့အကြောင်းကိုဖော်ပြတဲ့ကျမ်းဒီအရာကျွန်တော်အကဲဖြတ်ချင်တာရှိပါတယ်အဲ့ဒါကတော့ဒီမိမကြီးဟာပထမဦးဆုံးသူစီကိုရုပ်ဖြတ်ပြီးရောက်လာတဲ့ရှောလူကိုရှောလူမှန်အရှင်းမသိပါဘူးဒါပေမဲ့ဟဲ့ကောင်မလေးနင်ဘာမှမပူနဲ့ဘာဆိုဘာမှမဖြစ်စေရဘူးဆိုတဲ့အချိန်မှာဒီမိမဟာရှောလူမှန်အနည်းငယ်စပြီးရိတ်မိလာလိုက်မယ်လို့ကျွန်တော်ကတွက်ဆပါတယ်အဲ့ဒီနောက်မှာတော့ရှမွေလကိုခေါ်ပေးစမ်းဆိုတာနဲ့ပဲသူဟာရှောလူပဲဆိုတာကိုဒီမိမတတ်အပ်သိနိုင်တယ်လို့ကျွန်တော်တွေးပါတယ်အကယ်၍ကျွန်တော်အတွေ့ရလွယ်လွယ်မလွယ်လွယ်အနှစ်သာရကတော့မလွယ်ပါဘူးကျွန်တော်စကတည်းကပြောခဲ့ပါတယ်နတ်ဖျားတို့ရဲ့ဝိညာဉ်ဆိုးတို့မှလည်းတကောအတန်အသင့်ရှိတယ်ဆိုတာကိုကျွန်တော်လက်ခံတဲ့အကြောင်းကျွန်တော်ပြောခဲ့ပြီးပါပြီတစ်ချိန်တည်းမှာအသက်ရှင်တော်မူသောဖျားသခင်ကိုကိုးကွယ်စည်းကပ်တဲ့လူတယောက်ဟာဒီနတ်ဖျားတဲ့ပို့ပြီးတကောကြီးတယ်ဆိုတာကိုပို့ပြီးတော့ကျွန်တော်တို့အလေးအနက်သဘောပေါက်ကြရပါမယ်မှန်ပါတယ်နတ်ဝိညာဉ်ဆိုတာဟာလူသားတဲ့ဘယ်နည်းနဲ့မှပို့ပြီးတော့တကောမကြီးနိုင်ပါဘူးသတိပြုရမယ့်အချက်ကတော့ရှမွေလတက်လာတယ်ဆိုတာကိုရှောလူအရှင်းမမြင်ရတဲ့အကြောင်းပါဒီနတ်ဝင်တဲ့မိမသာတစ်ဖက်သက်မြင်ခြင်းဖြစ်ပါတယ်ဒီတော့ဒီနတ်ဝင်တဲ့မြင်တာဟာရှမွေလအစ်စ်အမှန်ဟုတ်မဟုတ်ဘယ်သူမှမသိပါဘူးဟုတ်တယ်ပဲဇွတ်ယုံရမလို့ဖြစ်နေပါတယ်စာရမဏဟာရှမွေလပုံစံကိုဆောင်လာတာဖြစ်နိုင်ပါတယ်စာရမဏဟာရှောလူရဲ့ဘဝကိုဥဆောင်နေတာအတော်ကြာခဲ့ပြီမို့စာရမဏဥဆောင်နေတဲ့ဘရင်အတွက်စာရမဏဥဆောင်သောရှမွေလအတုအယောင်ပေါ်ထွန်းခြင်းများစွာဖြစ်နိုင်ပါ रे အခုအချိန်မှာအလွန်ကြောက်စရာကောင်းတဲ့တိုင်းပြည်အခြေအနေမှာရှောလူရောက်နေပါ रे ဘုရားသခင်သူ့ဘက်မှာအရှင်းမရှိတဲ့အတွက်သူဟာစာရံဥဆောင်မှုကိုခံယူစာရမဏရဲ့လမ်းကြောင်းကိုသာလိုက်ခဲ့ခြင်းဖြစ်ပါ रे ဒါကြောင့်မလို့အကယ်၍ရှမွေလရဲ့ဝိညာဉ်ပေါ်ထွက်ခြင်းမှန်တယ်ဆိုရင်တောင်မှကျွန်တော်စောစောပိုင်းပြောခဲ့သလိုဒါဟာဘုရားသခင်ကသူ့ကိုတမင်သက်သက်အခွင့်အရေးပေးပြီးတော့အလိုတော်နဲ့ဖော်ထုတ်ပေးတာဖြစ်ရမယ်ဒီလိုမှမဟုတ်ရင်တော့စာရမဏ္ဍရဲ့အကြံဖန်နဲ့ရှမွေလအတုကြီးကဖြစ်လိမ့်မယ်လို့ရှင်းရှင်းလင်းလင်းပဲဖော်ပြလိုက်ပါစေ။ဓမ္မရာဆိုရင်ပထမစာဆောင်အခန်းကြီး28အငယ်15ရှမွေလကလည်းသင်သည်ငါ့ကိုနှောက်ရှက်လျက်အဘယ်ကြောင့်ငါ့ကိုဖော်သနည်းဟုရှောလူကိုမေးတော့ရှောလူကအကျွန်ုပ်သည်အလွန်ဆင်းရဲခြင်းသို့ရောက်ပါပြီ။ဖိလိပ္ပိလူတို့သည်စစ်တိုက်ကြပါ၏။ဖျားသခင်သည်အကျွန်ုပ်တို့ကိုစွန့်ပစ်တော်မူပြီ။အခုအငယ်15ရဲ့ထက်ဝက်ပဲရှိပါသေးတယ်။ကျွန်တော်ကဒီအပိုင်းကလေးကိုဖြတ်ပြီးတော့ရှောလူရဲ့ဘဝနောက်ကျောင်းတစ်ခုလုံးကိုပြန်ပြီးအောင်းမြင်မိပါတယ်စိတ်လဲထိခိုက်မိပါတယ်အခုလိုကြေကွဲဝန်းနေပွဲအခြေအနေကိုရောက်အောင်ဘယ်သူလှုပ်တယ်လဲလို့မေးရင်တော့သူကိုယ်တိုင်လှုပ်တာပဲလို့ဖြေရမှာပါတကယ်တော့သူ့ဘဝလမ်းခရီးဟာအတော်ရှည်လျားပါတယ်သူ့အဖို့ဘုရားသခင်ဘက်ကိုပြေဝစွာကူပြီးတော့ကောင်းရာကောင်းကျိုးတွေကိုသာလှုပ်ခဲ့မယ်ဆိုရင်ဘလောက်တောင်မှအကျိုးကျေးဇူးကြီးလိမ့်မလဲလို့ကျွန်တော်နှမျောတန်းတားစွာဆင်ခြင်သုံးသပ်မိပါတယ်အခုအငယ်15ရဲ့ဒုတိယအပိုင်းကိုဆက်လက်ကြည့်ပြပါမယ်။ပရောဖက်အားဖြင့်ထူတော်မမူ၊အိမက်အားဖြင့်ထူတော်မမူ။အကျွန်ုပ်သည်အဘယ်သို့ပြုရမည်ကိုကိုတော်ပြစေခြင်းဟ။ကိုတော်ကိုအကျွန်ုပ်ခေါ်ပါပြီဟုပြောဆို၏။ဖျားသခင်ရဲ့အဆက်ဖြတ်လိုက်ခြင်းကိုသူသိတာပဲ။သူရင်ထဲကခံစားရတာပဲ။ဒါဝိဒ်ကိုဖျားသခင်ရွေးကောက်ထားတာကိုလေသူသိခဲ့သေးတယ်ဆိုတာလေအခုကျွန်တော်တို့တွေ့ရတယ်။အဲ့ဒီလိုသီနာလဲခြင်းတွေများစွာနဲ့အတူပဲအလိုတော်ကိုဆန့်ကျင်ပုံကန်နေခဲ့တဲ့အဖြစ်ဘလောက်စိတ်ထိခိုက်ဖို့ကောင်းတယ်လေအဲ့ဒါဟာအပြစ်လူသားတို့ရဲ့ဇာတိပဂရိအားနေချက်အပေါ်မှာစာရန်ဝင်ပြီးပွေရတဲ့အကြောင်းကိုကျွန်တော်ခိုင်ခိုင်မာမာတွေ့ကြရတဲ့အချက်ပါပဲရှောလူဟာခြေပြစ်လက်ပြစ်ဖြစ်သွားတဲ့လက္ခဏာရှိပါတယ်အလွန်အားငယ်သွားတဲ့လက္ခဏာကိုလည်းဆောင်ပါတယ် ကျွန်တော်ဘာဆက်လုပ်ရမလဲကိုတော့လမ်းပြပါခင်ဗျာဆိုပြီးတော့နတ်ကတော်ကိုမျက်နှာသေးကလေးနဲ့တွားပြီးတော့သနာခံရတယ်ဗျနတ်ကတော်ကိုပဲပြောရဆိုရှမွေလာကိုသူမှမမြင်ရတယ်နတ်ကတော်ကသာမြင်တာမဟုတ်ဘူးလားအယူမီဝိုင်းဆိုတာအဲ့ဒါပဲတကယ်တမ်းကြဆုံးတော့မယ်ဆိုရင်အဲ့ဒီလိုမီတွေဝိုင်းတာကိုညှော်နှံ့အရင်ရတယ်ပြီးတော့မီကိုတွေဥလာတာကိုမြင်ရမယ်နောက်တော့မီလျံတွေတက်လာပြီးတော့ကိုယ်ကိုပတ်ချလဲဝိုင်းပြီးညှင်းစဲတာကိုမသိမချင်းမချစ်အောင်ကိုယ်တိုင်ခံစားရတဲ့သဘောပါပဲအငယ်၁၆ရှမွေလာသည်လဲထာဝရဘုရားသည်တင့်ကိုစွန့်၍တင့်ရံပဲဖြစ်တော်မူသည်မှန်လျင်ငါ့ကိုအဘယ်ကြောင့်မေးမြန်းသေးသနည်းနှစ်မျိုးအတိတ်ပဲရှိတယ်လို့ပဲကျွန်တော်ခံစားရပါတယ်ထာဝရဘုရားရှောလူဘက်မှမရှိဘူးလို့ပဲပြောနိုင်မယ်စွန့်တယ်လို့ရံပဲဖြစ်တယ်လို့ဆိုတာကျွန်တော်မယုံဘူးအေးရှောလူကသာဘုရားသခင်ကိုကြိတ်ကံကံလုပ်ခဲ့တာတော်လှန်ခဲ့တာကအမှန်ဒါကြောင့်မလို့ရှမွေလာကလည်းဘုရားသခင်သည်တင့်ကိုစွန့်၍တင့်ရံပဲဖြစ်တော်မူသည်ဆိုပြီးပြောတာဟာအလွန်တန်တရားရှိစရာကောင်းတဲ့နတ်ဝင်သေးရဲ့စကားပဲတခါဖျားသခင်ဟာအကျွင့်မဲ့အာနာရှင်ဖြစ်တဲ့အတွက်ကြောင့်အချိန်တန်လို့မင်းတော့တော်ပြီမင်းကန်တာပြီးဆုံးပြီဆိုပြီးတော့ပြစ်ပယ်လိုက်တာဟာလေအမှန်တော့စွန့်ပစ်ပြီးတော့ရံပက်လို့သဘောထားတာတောင်ဆိုးတဲ့အတွေ့ကျွန်တော်ကဒီဖျားသခင်ကရံပက်ဖြစ်တယ်လို့ပြောတဲ့စကားကိုမကြိုက်ပေမဲ့လေအတိတ်ပဲအရာဝိညာဉ်သဘောအရာအလွန်လေးနဲ့နေတယ်လို့ပဲကျွန်တော်တို့ရှင်းရှင်းကြီးသဘောပေါက်နိုင်ပြန်ပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာအနန္တတကုရှင်ဘုရားသခင်ကိုမထီတီလုတ်တဲ့လူသားတို့သွားရလန်းအကြောင်းကိုတော့ရှောလူရဲ့ဖြစ်ရဟာအတော်ကြီးပြည့်စုံအောင်ခေါ်ပြနိုင်တယ်။ကျွန်တော်အဖို့အလွန်ကြီးမားတဲ့ဝိညာဉ်အသိတရားသစ်တွေကိုပေးစွန်းလျက်ရှိတယ်လို့လေးနဲ့စွာတင်ပြလိုက်ပါရစေ။အငယ်၁၈ထာဝရဘုရားသည်ငါအားဖြင့်မိန့်တော်မူသည့်အတိုင်းသင်၌ပြုတော်မူပြီးထာဝရဘုရားသည်ဤနိုင်ငံကိုသင်လက်မှနှုတ်၍သင်အိမ်ကြီးချင်းဒါဝိဒ်အားပေးတော်မူပြီးရှောလူဆိုတာကဘင်ယမိန်အမျိုးကလာတာဒါဝိဒ်ဆိုတာကတော့ယူဒာအမျိုးအနွယ်ဒီနှစ်မျိုးရဲ့ဖခင်ကြီးတွေဖြစ်ခဲ့တယ်ယူဒာနဲ့ဘင်ယမိန်တို့အကြောင်းကိုပြန်စဉ်းစားလိုက်ရင်ယူဒာဆိုတဲ့အကိုကြီးဟာဘင်ယမိန်လို့ခေါ်တဲ့ညီငယ်လေးကိုအလွန်ချစ်ခဲ့တဲ့သမိုင်းကြောင်းနဲ့ရှင်သန်ခဲ့ကြလို့သူတို့ဟာဣသရေလရဲ့တောင်ဘက်ပိုင်းမှာနီးနီးကပ်ကပ်ပဲနေရာယူထားတော့အိမ်နီးချင်းဆိုပြီးပြောရင်လည်းမမှားပါဘူးအခုရှမွေလကပြောတာကိုနတ်ကတော်ကပြန်ပြီးတဆင့်ပြောတယ်တဲ့မင်းလက်ထက်ကဣသရေလနိုင်ငံတော်ကိုအခုအချိန်ကစပြီးဒါဝိဒ်ဘက်ကိုပေးခဲ့ပြီးရှောလူရေတဲ့ဝိုင်းခဲ့တယ်ဆိုတဲ့မိအခုသူ့အဝတ်တွေကိုစပြီးဟတ်တန်နဲ့ပါထူးတော့လေဘလို့ယင်ထုမနာဖြစ်เสียကောင်းတဲ့မြင်ကွင်းလဲဆိုတာစဉ်းစားကြည့်ကြပါဓမ္မရာဆိုရင်ပထမစာဆောင်အခန်းကြီး28အငယ်18အကြောင်းမူကားသင်သည်ထာဝရဘုရားကြီးစကားတော်ကိုနားမထောင်ပြင်းစွာသောအမျက်တော်ကိုအာမလက်အမျိုး၌မစီရင်သောကြောင့်ထာဝရဘုရားသည်ဤအမှုကိုယနေ့၌သင်၌ရောက်စီတော်မူပြီအာမလက်တွေကိုကင်းကင်းရှင်းရှင်းမပစ်ဖက်နဲ့မသိမသာခြံထားခဲ့တဲ့အပစ်ကိုရှေ့ဆုံးမှတွေ့ကြရတယ်မဟုတ်ဘူးလားအဲ့ဒီအပစ်တစ်ခုတည်းကိုတော့မဆိုလိုဘူးနော်သားကလေးယောနသန်အပေါ်မှာကြော်ကြားမှုကိုအမျက်ထုတ်တာကအစယစ်ပရောဟိတ်ကိုမခံမညာလှုပ်တာတွေသတ်ခဲတာတွေဒါဝိဒ်ကိုတစ္ဆာဖောက်တာတွေသွေးစွန်းခဲ့တာတွေပါအပစ်တွေအလွန်များနေခဲ့ပြီအခုချိန်မှာတော့ဒါတွေအကုန်လုံးကိုစုပေါင်းပြီးတော့သူ့ကိုတရားစီရင်စရာတွေဖြစ်ပြီအဲ့ဒီတရားစီရင်ခြင်းတွေအတွက်အဓိကကြတဲ့ရေသောက်မြက်အပြစ်ကတော့တခြားမဟုတ်ဘူး။ထာဝရဘုရားသခင်ရဲ့စကားတော်ကိုနားမထောင်ခြင်းပဲ။အငယ်16နဲ့20ထိုမှတပါသင်နှင့်ဣသရေလအမျိုးကိုဖိလိတိလူတို့လက်၌အပ်တော်မူမည်။နက်ဖြန်နေ၌သင်နှင့်သင်ဤသားတို့သည်ငါနှင့်အတူရှိလိမ့်မည်။ထာဝရဘုရားသည်ဣသရေလလူအလုံးအရင်းကိုဖိလိတိလူတို့၌အပ်တော်မူမည်ဟုဆို၏။ထိုအခါရှောလူသည်မြေပေါ်မှအလျားပြတ်ဝတ်လဲ၍နေ၍ရှမွေလစကားကြောင့်အလွန်ကြောက်ရွံ့ဤတနေ့နှင့်တညလုံးအဘဲအစာကုန်မြမစားဘဲနေသောကြောင့်အာကုန်ပြီတနာစရာပဲနော်နက်ပြန်ဆိုရင်မင်းရောမင်းရဲ့သားတွေဟာအကုန်ဖိလိတိလက်မှာအသေးခံကြရမယ်တဲ့တနည်းအားဖြင့်သေပြီးတော့ငါနဲ့တက်မလွန်မှာတွေ့ရလိမ့်မယ်တဲ့စိတ်ဓာတ်တီကျသွားပြီဆိုမှဖြင့်အယုတ်ကျိုးပြတ်ဖြစ်ရပြီကောတခါတခွေပြီးတော့လဲလျောင်းပြီးနေရတယ်ဘာမှလည်းစားခြင်းတောက်ခြင်းစိတ်မရှိတော့ဘူးกรีนကိုกรีนကိုတခါလဲပြက်သွားရဲဆိုပါလားမိတ်ဆွေအပေါင်းတို့ခင်ဗျာရှောလူဟာအခုလိုကြံမိကြံရနတ်ဝင်တဲ့စီကိုတွားခဲ့တာဟာအလွန်မှားယွင်းတယ်လို့ကျွန်တော်ထပ်မံဖြည့်ဆွက်ချင်ပါတယ်အကယ်၍သာသူဟာကို့အဖြစ်ကိုကို့မြင်တယ်ဆိုရင်ပဲဖျားသခင်သူ့ကိုကောင်းကြီးတမျိုးမဟုတ်တမျိုးပေးမယ်လို့ကျွန်တော်ကတော့အလေးအနက်ယုံကြည်ပါတယ်သူကအဲ့ဒီလိုနတ်ဝင်တဲ့မိမကိုတွားပြီးတွေ့တာမေးတာဖျားသခင်လုံးဝမနှစ်သက်တဲ့အကြောင်းကိုဓမ္မရာဇဝင်ကျုပ်ပထမစာဆောင်အခန်းကြီး30အငယ်73ကျတော့တခါဖတ်ပြီးဖော်ပြလာပြန်ပါလေထို့သောရှောလူသည်ထာဝရဘုရားဤစကားတော်ကိုနားမထောင်လွန်ကျူး၍ထာဝရဘုရားကိုပြစ်မှားသောကြောင့်၎င်းသ ထာဝရဘုရားကိုမမေ့မြန်းပဲနတ်ဝင်စဉ်မိမကိုရှာဖွေမေ့မြန်းသောကြောင့်၎င်းထာဝရဘုရားသည်သူ့ကိုကွံ့မြဲ၍နိုင်ငံတော်ကိုရေရှဲသာဒါဝိဒ်၌ဆွဲအပ်တော်မူ၏ဆိုတဲ့အချက်ပါဒီတော့ဝိညာဉ်ရေးအမြင်တွေဟာဘက်ပေါင်းစုံကနေတခုတည်းကိုဖော်ပြနေပါတယ်ဘုရားသခင်မကြိုက်တာကိုတော့မဆန့်ကျင်ကြပါနဲ့ဆိုတဲ့အချက်ပါအလွန်စိတ်သက်ကြဆင်းတယ်စိတ်ထိခိုက်တယ်အလွန်ယုံကြည်လာကြပါခွန်အားကိုအလွန်မွေးမြူကြပါအလွန်ဝန်းနေတယ်အလွန်ဘုရားသခင်ကိုကိုးကွယ်ကြပါတောင်းလျှောက်ကြပါအသနာခံကြပါအခုရှောလူဆိုရင်ဒီလိုနတ်ဝင်တွေကိုသွားမေးလိုက်တော့အဖြေမရဘူးမဟုတ်ဘူးရတယ်ဖေးစီဆိုတဲ့အဖြေပဲဘလောက်ကြောက်ဖို့ကောင်းတယ်လေဒီအခါမှာတော့သူ့ဘယ်လိုမှနလန်မထူခဲ့တော့ဘူးအစာလည်းမဝင်တော့ရှာဘူးသူ့ရဲ့ဘဝဟာဘုရားသခင်မနှစ်သက်တဲ့အဝန်အဝိုင်းနဲ့ပဲဆဲပြီးတော့စခန်းသိမ်းရတော့မယ်ဆိုတာကိုအခုကြည့်ပါဓမ္မရာဇဝင်ပထမစာဆောင်အခန်းကြီး28အငယ်22မှ25ကိုတော်ဤကျွန်မဤစကားကိုနားထောင်တော်မူပါစားစရာအနည်းငယ်ကိုရှေ့တော်၌တင်ပြရစီကိုယ်တော်ကြွသွားသောအခါအာပြည့်စည်းခြင်းကစားတော့ခေါ်ပါဟုလျှောက်တော်လဲလျှောလူကငါမစားဟုညင်းပယ်လေ၏တို့ရရင်ကျွန်တို့သည်မိမနှင့်ဝိုင်း၍အနိုင်ပြုကြသဖြင့်လျှောလူသည်သူတို့စကားကိုနားထောင်၍မြေပေါ်ကထပြီးလျှင်ဂရင်ပေါ်မှထိုင်လေ၏ထိုမိမသည်မိမိအိမ်၌ဆူအောင်ကြွေးသောနွားကလေးတစ်ကောင်ရှိသည်ဖြစ်၍အလျင်မြန်သက်လေ၏မုံညက်ကိုလည်းယူ၍နေသဖြင့်တဆင်းမဲ့မုံကိုဖုတ်ပြီးမှလျှောလူနှင့်ကျွန်များတို့ရှေ့တွင်တင်လေ၏သူတို့သည်စား၍ထိုညတွင်ထသွားကြ၏အင်မတန်ကောင်းတဲ့ဖော်ပြချက်တစ်ခုပါ။သေရမယ့်ရှောလူအတွက်စားရတဲ့မုံဟာတဆေးမဲ့မုံဖြစ်တယ်။အသားဟာဆူအောင်ကြွေးသောနွားကလေးဖြစ်ပါတယ်။တနည်းအားဖြင့်ဒါဟာရှောလူအတွက်ပတ်သက်ခါညစာသို့မဟုတ်ကျေးဇူးတော်ကိုချီးမွမ်းရတဲ့ညစာပွဲပုံတရံကိုဆောင်နေပါတယ်။ရှောလူဆိုတဲ့ဘရင်ဟာလူမိုက်တစ်ယောက်ဖြစ်သလိုနတ်ဝင်တွေမှာဟာဘုရားသခင်မနှစ်သက်တဲ့အလုပ်နဲ့စီးပွားရှာနေတဲ့သူတစ်ယောက်ပါ။လောလောလတ်လတ်ရှောလူအတွက်ဒီနတ်ဝင်တွေဖော်ပြတဲ့သတင်းကတော့ကိုနဲ့တကွကို့သားတွေပါသိမဲ့သတင်းဒါပေမဲ့သူတို့ကိုကျေးဇူးတော်ညစာစားပွဲဟာတခုသောအသည့်တရားကိုတွင်တင်ပေးနေပါတယ်ဘလောက်ပဲတူတောင်းပါစီအခုညမှာတညတာအချိန်ရပါသေးတယ်ဒီတူတောင်းချိန်ကလေးဟာတန်ဖိုးရှိပါတယ်ဖျားသခင်ရဲ့ကယ်တင်ခြင်းကျေးဇူးတရားကိုအောက်မေ့ကြပါအပြစ်သားတို့အတွက်လည်းကယ်တင်ခြင်းဆုကျေးဇူးဆိုတာဟာအသွေးနဲ့ရွေးချယ်ပေးပြီးတဲ့နောက်တည်ရှိနေသေးတယ်ဆိုတဲ့ဓမ္မသဘောတရားကိုဒီညစာစပွဲဟာရှောလူနဲ့မိသားစုကိုသွန်သင်ပေးလိုက်ပြီလို့ကျွန်တော်အလေးနဲ့ယူဆမိပါတယ်ကျွန်တော်ကဒီအကြောင်းတွေကိုဆင်ခြင်ရင်းနဲ့လူမိုက်တယောက်အဖြစ်ကိုကိုကိုဆေးအမဲသုတ်သွားသူရှောလူကြောင့်များစွာစိတ်နှောက်ကြည့်မိပါတယ်တစ်ချိန်တည်းမှာကျန်းစာကဖော်ပြချက်အပေါင်းတို့ဟာလေဒီငမိုက်သားအပေါ်မှာတည်နေတဲ့ကျေးဇူးနဲ့ဂိယုဏတော်အကြောင်းကိုမြင်ရစေတယ်လို့ဆိုခြင်းပါတယ်အခုရှမွေလာကနတ်ဝင်တွေကနေစပြောတယ်ဆိုတဲ့စကားဟာနက်ပြန်နေ၌သင်နှင့်သင်ဤသားတို့သည်ငါနှင့်အတူရှိလိမ့်မည်ဆိုတဲ့အချက်ဖြစ်ပါတယ်။ရှောလူဟာအလွန်အပြစ်ကြီးခဲ့တယ်လို့ကျွန်တော်အတိတ်ပဲဖွင့်ဆိုခဲ့ပါပြီ။အပြစ်အလျောက်သာစီရင်မယ်ဆိုရင်ဒီလူဟာဘယ်လိုမှကယ်တင်ခြင်းကျေးဇူးတော်ကိုရနိုင်ပွဲမရှိဘူးလို့ကျွန်တော်အလေးနဲ့ယုံကြည်မိပါတယ်။ဒါပေမဲ့ကယ်တင်ခြင်းကိုပေးနိုင်တဲ့အရှင်ရဲ့မဟာမေတ္တာဂရုဏာတော်နဲ့ကျေးဇူးတော်ဟာဘလောက်အထိနက်ရှိုင်းစွာကယ်တင်နိုင်လဲ။ရှေလျားစွာမဆသိမ့်စီနိုင်တယ်ဆိုတာကိုကျွန်တော်လူသားဟာကဲဆုံးဖြတ်ပြောဆိုပိုင်ခွင့်မရှိပါဘူးမပြောလည်းမပြောနိုင်ပါဘူးဖျားသခင်ရဲ့ကျေးဇူးတော်ကြီးမားမှုပေါ်မှာမူတည်ပြီးတော့သိုးသွမ်းမိုက်မဲခဲ့လေသောရှောလူတယောက်အပေါ်မှာဖျားသခင်ဟာသနာချင်းကျေးဇူးနဲ့ဂိယုဏတော်ကိုပြသခဲ့ပြီလို့ပဲဖြေသိမ့်မိပါတယ်မိษွေအပေါင်းတို့ခမညာအသက်တာကာလရဲ့နေ့ရက်တေးကိုကယ်တင်ရှင်သာပိုင်ဆိုင်တယ်လို့ကျွန်တော်အလေးအနက်ပြောချင်ပါတယ်အထူးသဖြင့်ကိုယ်တိုင်ကယုံကြည်ခြင်းနဲ့ဆက်ကပ်မယ်ဆိုရင်တော့ဒီအချက်ဟာပို့ပြီးတော့မှန်ကန်မှုရှိရမှာပေါ့မျက်မှောက်ခေယုံကြည်သူတို့ရဲ့ဘဝမှာဖျားသခင်တွင်တင်ခဲ့တဲ့နှုတ်ကပတ်တော်သမာကျမ်းစာတော်များရှိနေပြီဖြစ်လို့ဒီနှုတ်ကပတ်တော်အတိုင်းလိုက်လျှောက်ရှင်းသင်မယ်ဆိုရင်အလွန်ကြွယ်ဝတဲ့ကျေးဇူးတရားများကိုခံစားရမှာအသေးအချာဖြစ်ပါတယ်အဲ့ဒီလိုခံစားရဇေယံအတွက်လေကျွန်တော်တို့ရဲ့တင်ပြရသောသမာကျမ်းအစီအစဉ်ဒီဟာမိတ်ဆွေသောတာရှင်များအားလုံးအတွက်ပေါ်ထွက်လာရခြင်းဖြစ်ပါတယ်နှုတ်ကပတ်အလင်းတွင်ယေရှုနှင့်လျှောက်သွားစဉ်ငါတို့လမ်းထွန်းလင်းစေတော်မူ၏ဆိုတဲ့ဓမ္မတချင်းကလေးအတိုင်းအသက်တာလမ်းဟာဝမ်းမြောက်ဖွယ်တာဖြစ်ပါတယ်ကိုကိုဖျားသခင်ဖန်ဆင်းတယ်အသက်ဝိညာဉ်မှုတ်သွင်းပေးထားတယ်ဒါကြောင့်ကိုကိုဖျားသခင်ဖန်ဆင်းရှင်ဟာတန်ဖိုးထားတယ်ကိုဝိညာဉ်ကိုလည်းသာဝရအသက်လမ်းပေါ်မှာရှင်သန်ခွင့်ပေးလိုက်မယ်ဆိုတဲ့အသည့်တရားကိုခံစားရပြီဆိုတာနဲ့ကျွန်တော်လူသားဟာပြည့်ပြည့်စုံတဲ့ကျေးဇူးတော်ရိပ်မြုံမှာသာဝရဖျားသခင်ရဲ့ဂိယုဏတော်အရေးမှာလုံးကြုံစွာခိုနာကြရပြီဖြစ်တယ်လို့ကျွန်တော်အလေးအနက်တင်ပြလိုပါတယ် ရှောလူဖော်ပြခဲ့တဲ့အသက်တာကတော့မှားယွင်းသောအပြစ်သားရဲ့အသက်တာလို့ကျွန်တော်တို့သတ်မှတ်ထိုက်လှပါတယ်။ဒီကြားထဲကပဲသူဟာကျေးဇူးတော်များခံစားရသောအပြစ်သားကြီးဖြစ်ခဲ့တယ်ဆိုတာကိုလည်းမြင်ရမှာပါ။ဒီလိုလူတစ်ယောက်ရဲ့ဘဝအသက်တာပုံစံတွေကိုစိတ်စိတ်ဆင်ခြင်နှလုံးသွင်းပြီးတော့သင်္ကန်းစာတွေထုတ်နှုတ်မယ်ဆိုရင်တော့သူ့ရဲ့ရာဇဝင်သောမဟုတ်မင်းဆက်သက်တမ်းတလျှောက်လုံးအစကနေအဆုံးအထိသင်္ကန်းစာတွေပြည့်နှက်နေတယ်လို့ကျွန်တော်ဆိုချင်ပါတယ်။အဲ့ဒီလိုသာအဖြေအမျိုးမျိုးကိုရှာဖွေတွေ့ရှိမယ်ဆိုရင်အလွန်အရေးကြီးတဲ့ဥပဒေသားတစ်ခုကိုမုတ်ချဆက်လက်ပြီးတော့ချမှတ်နိုင်မှာပဲလို့ကျွန်တော်တွေးမိပါတယ်။အဲ့ဒီဥပဒေသားကတော့ဤကဘာလောကမှာကျွန်တော်ကျမတို့အပါအဝင်လူသားများဟာဘယ်သူမှအပြစ်နဲ့မကင်းနိုင်ဘူး။တစ်ချိန်တည်းမှာပဲအဲ့ဒီအပြစ်သားတိုင်းတို့ဟာလေဖျားသခင်ရဲ့ကျေးဇူးတော်ကိုခံစားရစမြဲဖြစ်တယ်ဆိုတဲ့ဥပဒေပါပါပဲ။ဒါကြောင့်မို့လို့လေကျွန်တော်ဟာအချားမရှိဆိုတဲ့လင်္ကာတပုတ်နဲ့ဖျားသခင်ရဲ့မေတ္တာတော်အကြောင်းကိုဖွဲ့ဆိုတင်ပြလိုပါတယ်။အချားမရှိဘာသိလို့လဲမသိပါဘူး။သူသာဖေးမလမ်းကိုပြ၍ဘဝခြေနေတည်ရလေပြီ။အဆွေနဲ့ငါအတူတူပါပဲ။ဘာရှိလို့လဲမရှိပါဘူး။ဂျေဇုဂိယုနာသူ့မေတ္တာ၌ကဘာတိုးတက်သမိုင်းဆက်သည်ဖြစ်ပျက်ပြုပြင်ထားဝစဉ်ပဲ။ဒါကြောင့်ရှက်ဖြာလက်ဆုံဖျားဂုံကိုကြည်ညိုရင်မှဆင်ရှားတွေ့တီဆိုလင်္ကာရင်မှမွေမိတ်ဆွေအပေါင်းတို့ခမညာရှောလူဆိုတဲ့ပုဂ္ဂိုလ်ရဲ့ဘဝအစဟာခညာထဲဝါတဲ့လူကျော်ကြီးဆိုတာကလွဲပြီးတော့အပေါ်အယံအရေးအသွေးတွေကတပါဘာဆိုပါမျှလေးစားလောက်အောင်မရှိခဲ့ပါဘူးဒါပေမဲ့လူအဖွဲ့အစည်းကလူလားတောင့်တတဲ့ဘယင်စနစ်အတွက်ဖျားသခင်သူ့ကိုဗိသိက်ပေးခဲ့ရပါတယ်ဒါဟာသမိုင်းပါပဲအဲ့ဒီသမိုင်းတန်တရာမှာကျေးဇူးဂိယုနာတော်ဟာသူ့အတွက်အစဉ်တည်ရှိခဲ့ပါတယ်။ပွင့်ပွင့်လင်းလင်းပြောရရင်တော့ဝါမရှိပါဘူးဆိုတဲ့အသက်တာကိုဝိဖြစ်အောင်ကိုတော်ကျေးဇူးပြုခဲ့ပါတယ်။ဒါပေမဲ့ तू ကတော့ကိုကိုကိုဘဝကြမာကိုဖန်တီးနိုင်တယ်ဆိုတဲ့အစွဲဝင်ခဲ့ပါတယ်။ဖျားသခင်မပါရင်လည်းဘာဖြစ်သေးသလဲ။ငါကြိုးစားရင်ဖြစ်ရမှာပေါ့ဆိုတဲ့စိတ်ဓာတ်မျိုးတွေဝင်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတော့အမားတွေဟာတစ်ခုပြီးတစ်ခုစတိုက်ဖြစ်ပွားလာခဲ့ရပါတယ်။အဲ့ဒီအပြည့်အဖို့အခါကတော့လောကရန်သေခြင်းတရားပဲဖြစ်ပါတယ်။ဘာပဲပြောဒီသေခြင်းတရားနဲ့စီရင်လို့အပြီးမဆက်နိုင်တဲ့လူဝိညာဉ်ဆိုတာအတွေ့ဖျားသခင်မှတပါအခြားကဲတင်နိုင်သူဘယ်သူမှမရှိဘူးဆိုတာကိုကျွန်တော်တို့အကျွင့်မဲ့ယုံကြည်ကြရပါလိမ့်မယ်အဲ့ဒီယုံကြည်ခြင်းတရားတဲ့ကြီးမားတဲ့လူအခွင့်အရေးဆိုတာကိုသင်သိရတော်သမားကျမ်းမှတပါအခြားအဘယ်အပိတမာကမှတိတိပပပရိညာမပြုတ်နိုင်တဲ့အကြောင်းတင်ပြလိုက်ပါရစေ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်သိရတော်သမားကျမ်းစီစဉ်ဖြစ်ပါတယ်နောက်ကြိမ်အစီအစဉ်မှာဓမ္မရာဇဝင်ပထမဆုံးအခန်းကြီး29နဲ့အခန်းကြီး30တို့ကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။